ရှုံခဲတဲ့၅နှစ်ခန့်ကမလေးရှားနိုင်ငံစီလံကောပြည်နယ်ဆာလာရမ်မြို့မှာဒေတာခံ Grab ကားမောင်းသမားတူကိုတပ်ဖြတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးတော့မြန်မာနိုင်ငံသားတူနဲ့နိုင်ငံခြားသားတူဇူလိုင်29ရက်နေ့ကတည်တံချမှတ်ခံရပါတယ်။သူတို့အတွက်ဥပဒေကြောင့်အရခြေဖခွင့်နဲ့လိုအပ်တဲ့ကာအကွယ်ရရခဲ့ရလားမေးခွန်းထုတ်စရာရှိတယ်လို့မလေးရှားရောက်မြန်မာအလီယေလှုပ်ရှားသူတချို့ကပြောပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံစီလံကောပြည်နယ်ဆလရမ်းမြို့မှာဒေသခံ Grab တက္ကစီသမားတဦးကိုတပ်ဖြတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးမြန်မာနိုင်ငံသားတဦးနဲ့နိုင်ငံခြားသားတဦးကိုဆလရမ်းတရားရုံးကနေ2018ခုနှစ်ဇွန်လတုန်းကတရားစွဲဆိုခဲ့တာပါ။အဲ့ဒီလိုတရားစွဲဆိုပြီး9နှစ်ကြာဒီနှစ်2023ခုနှစ်ဇူလိုင်လ29ရက်နေ့ကအသက်38နှစ်အရွယ်မြန်မာနိုင်ငံသားစွာလေးနဲ့အသက်28နှစ်အရွယ်အိန္ဒိယနိုင်ငံသားတဦးကိုတေတံပေးခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူကိုစိုးထက်သိန်းက VOA ကိုပြောပါတယ
်။ဘုံကတော့ဒူလာဝကျိုးလာဝဟိုတေတံပေးလိုက်တယ်ပေါ့။တေတံမှာကအဲဒီဟိုတော့ကျိုးပေးတဲ့တေတံပေးတာပေါ့။တေတံမှာပေးမယ်ဆိုတာလည်းတော့မပြောတတ်ဘူး။တေတံပေးတယ်လို့တော့ကျွန်တော်တို့သိနေကြတာ
။ဒီဆုံးသူမှာလက်ပင်းရက်ခံထားရတဲ့ဒဏ်ရာတွေရှိနေပြီးတရခန်နေအဖြစ်တေတံပေးခံရသူနှစ်ဦးကတော့တေဆုံးသူရဲ့တက္ကစီကိုနောက်ဆုံးနှားရမ်းခဲ့ကြသူတွေလို့ပြောပါတယ်။တက္ကစီကားအတွင်းသက်သေအထောက်ထားတွေကို DNA စစ်ဆေးရမှာတရခန်နှစ်ဦးရဲ့ DNA တွေဖြစ်နေတာတွေ့ခဲ့ရတယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြကြပါတယ်။တရခန်အဖြစ်ဆွတ်ဆွဲခံရသူတွေအနေနဲ့ဥပဒေကြောင်းအရအခုအညီလုံလုံလောက်လောက်ရခဲ့ကြသလားဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းကိုစိုးထက်သိန်းကပြောပါတယ်
။ Grab တက္ကစီကမောတက်တို့တက်တယ်ဆိုတဲ့အနေထားကလည်းရုပ်ပြည့်ရဆိုမှလက်ခံလို့ရတဲ့အနေထားမျိုးရှိရတာဒါပေမဲ့ဒါကတကယ်ဖြစ်သွားခဲ့တယ်ဆိုရင်လည်းအဲကျွန်တော်တို့မသိနိုင်ဘူးပေါ့နော်ဖြစ်ရင်လည်းဖြစ်ခဲ့မှာပေါ့နော်ဒါပေမဲ့ရေဘူးကအနေထားကတော့အဲကနေပြီးတော့ဒီ grant တက်စီတန်းမှာကျွန်တော်တို့ DNA စစ်ချက်ရတယ်ဆိုတာတော့ဒါကပြောတယ်ဟိုဟိုဟို public use တွေမှာအကုန်လုံးသုံးတဲ့ဟာတွေကျွန်တော်သိရလူတိုင်းက DNA စစ်ချက်တော့ရှိနေပါမယ်မျိုးစားတယ်ဥရရာကဝယ်ပိုင်းဝယ်တော့အေးဝပေးခဲ့လားအဲ့ဒီပုံမှာတော့တော်တော်ကြည့်ပါတော့တက
်။တရားရုံးကတော့မြန်မာအမျိုးသားစွာလေးနဲ့အိန္ဒိယအမျိုးသားဂါပီစင်းတို့နှစ်ဦးဟာ2018ခုနှစ်ဇွန်လကစီလံကောပြည်နယ်ဆလရမ်းမှာအသက်28နှစ်အရွယ်မလေးရှားအငှားရင်မောင်းသမားတဦးကိုတပ်ဖြတ်ခဲ့သူတွေဖြစ်အပြစ်ရှိကြောင်းခိုင်ခိုင်မာမာပြောဆိုပါရယ်။သူတို့နှစ်ဦးကိုထောင်ဒဏ်နှစ်ရှည်နဲ့ကြိမ်တန်ပေးဖို့သူတို့ရှေ့နေတွေကတောင်းဆိုခဲ့ပေမဲ့အယူခံငင်းပယ်ခံရပြီးတေတံပေးခံရတာဖြစ်ပါတယ်ဆွဆွဲခံရသူနှစ်ဦးစလုံးကတော့သူတို့လူတက်မှုမကျူးလွန်ကြောင်းငင်းဆိုပြီးတရားရုံးမှာဆက်လက်ရင်ဆိုင်နေခဲ့သလို9နှစ်အကြာမှာအခုလိုမျိုးတေတံချမှတ်ခံနေရတာပါမလေးရှားနိုင်ငံမှာတေတံချခံနေရတဲ့နိုင်ငံသားသား1042ဦးရှိနေပြီးအများစုကဥယျာဉ်စေဝါမှုအကြမ်းဖက်မှုစတဲ့ရာဇဝတ်မှုတွေကြောင့်ပဲဖြစ်ပါတယ်တေတံပေးခံရသူတွေကိုတော့ကျိုးပေးကွက်မြက်လေးရှိပါတယ်။အခုတရားခံနှစ်ဦးစလုံးဟာမလေးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒုက္ခသည်တွေအဖြစ်အတိမတ်ပြုတပ်တေခံကပ်ပြားတွေကိုကင်ဆောင်ထားသူတွေဖြစ်တယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ရှင်။